America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်2018ခုနှစ်စက်တင်ဘာလ23ရက်တွင်ဝင်နေညနေခင်း VOA စီစဉ်တွေကိုမြန်မာပြည်သူမျိုးဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိ line 2 meter 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
ကျွန်မသင်ခင်ထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်American တရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားရတဲ့ Brett Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့ဆိုတဲ့အမျိုးသမီးကလွှတ်တော်ကော်မတီရှေ့မှောက်မှာထွက်ဆိုဖို့ယာယီသဘောတူလိုက်ပါပြီ American နိုင်ငံတွင်းကရွှေ့ပြောင်းနေထိုင်သူတွေအတွက်ထောက်ပံ့ကူညီရေးအစီအစဉ်တွေဖြတ်တောက်မဲ့အဆိုပြုချက်တစ်ခုကိုမနေ့တုန်းကပဲအမိမြေလုံခြုံရေးဝန်ကြီးဌာနကကြေညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားချရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့တွေသောတာရှင်နေနားဆင်ကြမယ်ဒီမှာတော့ Ranger တွေဂုံတိတ်ခါရှိရှိနေရပြန်နိုင်ရင်းနဲ့နိုင်ငံသားဖြစ်ခွင့်ကြောင်းနဲ့ပတ်သက်ပြီးရော
အခုတော့နေတန်လို့ပါတယ်လေအခု၆နှစ်ရှိပါပြီဒီနေ့လေသူတို့အဲဒီရိုဟင်ဂျာအချမ်းတင်နေပါတယ်လို့မြန်မာနိုင်ငံမှာ
ရှိခင်ချေဆိုင်ရိုဟင်ဂျာရေဥဆောင်လှုပ်ရှားနေသူဒေါက်တာဝါကာဦးတင်ကအခုလိုပြောသွားတာကိုမကြားခင်မှာတွေ့ဆုံမေးမြန်းခန်းတွေမှာပြည်သူနာဆင်ကြဖို့ရှိပါတယ်ဒါပြင်မလေးရှားနိုင်ငံမှာဖမ်းမိတဲ့နိုင်ငံသားတွေထဲမှာမြန်မာတွေလည်းပါဝင်တဲ့အကြောင်းနဲ့ဂျပန်ယဉ်ကျေးမှုကိုသိချင်တော့ဗီဒိတ်မှာသွားပြီးတော့လေ့လာနိုင်တဲ့အကြောင်းစာရတွေကိုလည်းဒီနေ့ညမှာနာဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွင်တွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညုံတို့ကကြီးညာပေးပါလိမ့်မယ်
American တရားရုံးချုပ်တရားသူကြီးအဖြစ်မြည်တင်သွင်းခံထားရသူ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့စွပ်စွဲထားတဲ့ Christian Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှေ့နေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတယ်လို့မီဒီယာတွေမှာဖော်ပြကြပါတယ်။ကော်မတီရှင်းမောက်ကြားနာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။ဆွဆွဲထားသူ Christian Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့အီးမေးလ်တစ်စောင်ကို Ford ရဲ့ရှေ့နေတွေကပို့လိုက်တာပါ။အီးမေးလ်ကနေတဆင့်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများပြားဟာသူရဲ့ဆွဆွဲချက်တွေအပေါ်မျှတာပြီးဘဲမလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကကြေပေးထားတာနဲ့လုံးဝကိုက်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လုပ်မှုတွေအပေါ်စိတ်ပြက်ရပေမဲ့လည်းအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မျှော်လင့်ထားတဲ့အကြောင်းရှင်းတွေတွေပြန်ပို့တဲ့အီးမေးလ်ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုံးမဲ့အခမ်းအနားကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကတ်တပ်ဖို့နဲ့အဲ့ဒီအချိန်မှာမစ္စတာကက်ဗနော့ရှိမနေဖို့အစောပိုင်းမှာ Ford နဲ့သူ့ရဲ့ရှင်းနေတွေကတောင်းဆိုထားတာပါထွက်ဆိုပွဲကိစ္စအကြောင်းပြန်ဖို့အတွက်ထက်လွတ်တော်ကော်မတီကတောက်ချာနေည10နာရီနောက်ဆုံးသတ်မှတ်ပေးခဲ့တာပါဒါပေမဲ့လည်းတောက်ချာည10နာရီမထိုးခင်မိနစ်ပိုင်းအလိုမှာပဲနောက်ထပ်တရက်တိုးပေးဖို့ Ford ရဲ့ရှင်းနေတွေကပန်ကြားခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံအနောက်တောင်ပိုင်းကဆေးပြခန္ဓာတစ်ခုလုံနေခြင်းတိုက်ခိုက်ခံရမှုတွေအတွက်အီရန်သမ္မတကနေပြီးတော့ဒီအမေရိကန်ပြည်အောင်စုနဲ့ပင်လယ်ခွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်မှာပြစ်တင်လိုက်ပါတယ်ဒီတိုက်ခိုက်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးတော့အနည်းဆုံး80ဒဏ်ရာရရှိခဲ့ပါတယ်ဒီဒေသအတွင်းကျေးဇူးနိုင်ငံလေးတွေအားလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ယက်တည်နေကြတာလို့အီရန်သမ္မတဟာဆန်ရဟိုနီကတနုနေနေမှာပြောကြားသွားပါတယ်ဘယ်နိုင်ငံတွေလဲဆိုတာကိုတော့မဖော်ပြပါဘူးဒါလိုမျိုးရာဇဝတ်မှုတွေကျူးလွန်မှုအတွက်အမေရိကန်ကဒီလူတွေကိုသွေးထိုးမြှောက်ပေးပြီးတော့လူအပ်တာတွေထောက်ပံ့ပေးနေတာလို့အီရန်သမ္မတကဆွဆွဲသွားပါတယ်။အမေရိကန်တွေဟာကမ္ဘာကြီးကိုဘိုးကျဆူမိုးနေတယ်လို့လည်းကုလသမဂ္ဂအထူးညီလာခံတက်ဖို့အီရန်ကအထွတ်မှာသမ္မတရူဟာနီကပြောသွားပါတယ်။အီရန်မျိုးသားအကျိုးစီးပွားအတွက်ဥပဒေပေါင်းအတွင်းကနေပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာသူတို့တုံ့ပြန်ကင်တွယ်မယ်လို့လည်းအီရန်သမ္မတကဆိုပါတယ်။အမေရိကန်အနေနဲ့သူ့ရဲ့ကျူးကျော်ရန်စားမှုတွေအတွက်နောင်တရစေလိမ့်မယ်လို့လည်းအီရန်သမ္မတကပြောပါတယ်။အစ္စလာမ်အစိုးရအကြမ်းဖက်ဝါဒဆွဲတွေကိုစတင်တဲ့နေရာမှာအီရန်ပြည်သူတွေနဲ့အတူရပ်တည်ပြီးတော့အခုလိုမျိုးထိတ်လန့်စရာအချိန်မှာတော့အီရန်ပြည်သူတွေအတွက်အမေရိကန်ပြည်အောင်စုအနေနဲ့စာနာဂိူနာဖြစ်ရတယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူ Heather Nguyen ကပြောပါတယ်။စင်နီကတိုက်ခိုက်မှုမှာတော့တရက်သမား2ဦးအသေးရမိပြီးတော့တန်တရားရှိသူ2ဦးကိုဖမ်းမိထားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။ AFS ဒေသလွတ်မြောက်ရေး RS လှုပ်ရှားမှုအဖွဲ့လို့အမည်ပေးထားတဲ့အုပ်စုတစ်ခုနဲ့ IS အဖွဲ့တို့ကသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ။
တန်ဇာနီးယားနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးတဲ့ဂရိုတင်မောနစ်မြုပ်မှုမှာသေဆုံးသူ169ဦးအထိရှိလာပြီး မနေ့စနေနေ့တုန်းကတော့အသက်ရှင်ကျင်းရည်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေကဖော်ပြပါတယ်။အသက်ရှင်လွတ်မြောက်လာသူကအင်ဂျင်နီယာတဦးဖြစ်တဲ့ Alphonse Charahani ဖြစ်ပြီးသူကမှောက်နေတဲ့သင်္ဘောရဲ့စက္ကန့်နဲ့မှအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုဖော်ပြကြပါတယ်။ကရုသင်းမော့အတွင်းပိုင်းကိုမနေ့စနေနေ့ကတတိယမြောက်နေ့အဖြစ်အနာပိုင်းတို့ဆက်လက်ရှာဖွေခဲ့ကြသလိုရေရင်တိတ်မောက်ရတဲ့အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေကြပါတယ်။မောက်နီရီရီသင်းမော့တဲကတည်ဆုံးသူတွေရဲ့ရုပ်အလောင်းတွေကိုလည်းရှာဖွေကယ်ဆယ်ရေးအဖွဲ့တွေတနေ့ကုန်ထုတ်ယူနေကြပါတယ်။ယူကီရီဝီကျွန်းကနေဘူဂိုလိုရာမြို့ကယူကာရာကျွန်းကိုသွားမဲ့ခီးတဲ့တင်ကရုသင်းမော့နှိမ့်ယူခဲ့တာလို့တန်ဇန်နီးယားနိုင်ငံပိုင်အသံလွှင့်ဌာနကကြေညာထားပါတယ
်။အမေရိကန်နိုင်ငံတွင်းကရွှေပြောင်းနေထိုင်သူတွေအပေါ်အာဟာရစေဝါနေအိမ်စသဖြင့်ထောက်ပံ့ကူညီရေးအစီအစဉ်တွေကိုဖြတ်တောက်မဲ့အစိုးရပြုချက်တစ်ခုကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစနေနေ့နှောင်းပိုင်းမှာကြေညာလိုက်ပါတယ်။ဒီအစိုးရပြုချက်အရဆိုရင်တော့အမေရိကန်ပြည်တော်စုကိုလာရောက်အခြေချမဲ့ဒုက္ခသည်တွေအတွက်အခက်ကြုံစေမှာပါ။ရွှေပြောင်းလာသူတွေအနေနဲ့ကိုယ့်ကိုယ်ကိုမိကိုအားထားလာစေဖို့နဲ့ဒီရွှေပြောင်းသူတွေကြောင့်အခွန်ထမ်းအမေရိကန်ပြည်သူတွေအတွက်ဝင်တော့ဝင်ဖို့မဖြစ်စေဖို့အတွက်အခုလိုဆောင်ရတာဖြစ်တဲ့ဆိုပြီးတော့ပြည်တွင်းလုံခြုံရေးဌာနဝန်ကြီး Krishna Nelson ကပြောပါရယ်ဒီအဆိုပြုချက်ဥပဒေဖြစ်ဖို့ကတော့လွတ်တော်ရဲ့အတည်ပြုချက်တော့ရယူဖို့လိုပါသေးတယ်ဒီအဆိုပြုချက်အရဆိုရင်တော့ရွှေပြောင်းနေထိုင်သူတွေအနေနဲ့အမေရိကန်ပြည်တော်စုအတွင်းအမြဲတမ်းနေထိုင်ခွင့် Green Card ရဖို့ပို့ပြီးတော့ခက်ခဲသွားအောင်လည်းလုပ်ထားပါရယ်တူးချင်းရဲ့အသက်အရွယ်ကျန်းမာရေးလူမှုရေးစသဖြင့်ရည်တည်မှုအနေထားအရအစိုးရဘက်မှရေရှည်မိခိုနေရမဲ့သူတွေကို public charge လူလူအတွက်ဝင်ပြည့်စေတဲ့လူတွေလို့ဆိုပြီးတော့လူဝင်မှုကြီးကြပ်ရေးအရာရှိတွေကတတ်မှတ်လိုက်လို့ရှိရင်အဲ့ဒီလူတွေကိုပြည်ဝင်ခွင့်ကန့်သက်တာဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ပေးဖို့ကန့်သက်တာတွေလုပ်နိုင်တယ်ဆိုတဲ့စီးပင်းကအမေရိကန်မှာမူလကရှိပြီးသားပါဒါဟာအမေရိကန်ပြည်တော်စုကိုဝင်ရောက်လာပြီးတော့အစိုးရထောက်ပံ့ယူထားတဲ့လူတိုင်းအတွက်တော့အကျိုးမဝင်ခဲ့ပါဘူးဒါပေမဲ့လည်းအခုစီးပင်းအသစ်အရဆိုရင်တော့ public charge တတ်မှတ်မှုကပိုကျေပြန့်လာပြီးတော့အစိုးရထောက်ပံ့ယူမဲ့သူတွေအတွက်ပါအကျိုးဝင်လာပါတယ်ဒီစီမင်းသက်ကိုအသေးစိတ်ကိုတော့လာမဲ့သတင်းပတ်တွေအတွင်းမှာတရားဝင်ချပြမှာဖြစ်ပြီးတော့လူလူအနေနဲ့ရက်60အတွင်းမှာဒီပေါ်မှာသဘောထားမှတ်ချက်တွေပြုပို့ကြဖို့လည်းအစိုးရကတောင်းခံထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 15565နဲ့လိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။အနောက်ဘက်ကငါကြေးရွာတစ်ခုကဒေသခံတွေအနေနဲ့သူတို့ရဲ့အိမ်တွေကိုအော်တိုဘားလ၁ရက်နေ့နောက်ဆုံးထားဖျက်ပြရမယ်လို့ Israel ဘက်ကသတိပေးလိုက်ပါတယ်။ခန်အယ်အာမာကအဆောင်တွေအလုံးအော်တိုဘားလ၁ရက်2018ခုနှစ်နောက်ဆုံးထားဖြိုချရမယ်ဆိုတဲ့သတိပေးချက်ကိုဒေသခံတွေလက်ခံရရှိထားပြီးဖြစ်ကြောင်းအစ္စရေးကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္ဂနွေနေ့ကြေညာချက်ထုတ်ထားပါတယ်။ပါလက်စတိုင်းတွေဘက်ကသူတို့အိမ်တွေမဖျက်ဖူးဆိုရင်ဘာဖြစ်လာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ရွာရဲ့ပြောခွင့်ရ Eid Abu Khamis ကတော့ဘသူမှထွက်မှာမဟုတ်ဘူးမောင်းထုတ်ခံရမှာဖြစ်တယ်လို့ပြောပါတယ်။ခွင့်ပြုချက်မရှိဘဲဒီရွာကိုစောက်ခဲ့တာလို့အစ္စရေးဘက်ကပြောဆိုထားတာပါ။ဒါပေမဲ့လည်းပါလက်စတိုင်းတွေအနေနဲ့အဆောက်အုံစောက်လုပ်ခွင့်ခွင့်ပြုချက်ရဖို့ဆိုတာကမဖြစ်နိုင်တော့ရှိပါတယ်။အရှေ့ဂျေရုဆလင်ကအစ္စရေးအခြေချအိမ်ရာအနီးမှာအခုပါလက်စတိုင်းကျေးရွာကရှိနေတာပါ။ဒီကျေးရွာကိုဖျက်သိမ်းမဲ့အစီအစဉ်ကအခြေချအိမ်ရာတွေတိုးချဲ့နိုင်ရည်ရည်ရွယ်ပုံရတယ်လို့ဝေဖန်သူတွေကပြောပါတယ်။ပါလက်စတိုင်းကျေးရွာကအဆောက်အဦတွေဖျက်မဲ့အပေါ်အယူခံဝင်တာကိုလည်းဒီသတင်းပါအစောပိုင်းမှာတရားရုံးချုပ်ကပေးချထားတာပါပါလက်စတိုင်းနဲ့အတွက်အခြေချနေရာသစ်တွေကိုအစ္စရေးဘက်ကကန့်လန့်ထားပါတယ်ဒါပေမဲ့လည်းပြင်သစ်သတင်းအေဂျင်စီ AFP ရဲ့အဆိုအရတော့အခြေချဖို့နေရာသစ်တခုကအမိုက်ပုံကြီးတခုအနီးမှာဖြစ်နေပြီးနောက်တနေရာကတော့မိလာဆွန့်ပစ်ဆက်ရုံအနီးမှာဖြစ်တယ်လို့ပြောပါတယ်။ဒီဟာကိုဖျက်မဲ့အစီအစဉ်ကိုအစ္စရေးဘက်ကရပ်ဖို့ကိုလည်းဥရောပနိုင်ငံအတော်များများကတောင်းဆိုထားပါတယ်ရှင်
။မော်ဒိုက်နိုင်ငံမှာတော့သမရရွေးကောက်ပွဲမဲပေးမှုတွေအခုဒီနေ့တနင်္ဂနွေနေ့မှာပြုလုပ်နေပါတယ်။မြို့တော်မဲလ်မှာတော့သမရအဗ်ဒူလာယမင်းနဲ့အတိုက်ခံခေါင်းဆောင်သမရလောင်အဗရာဟမီမိုဟာမက်ဆူလာတို့နှစ်ဦးစလုံးကဒီကနေ့အစောပိုင်းကလေးကမဲပေးခဲ့ကြပြီဖြစ်ပါတယ်။လက်ရှိသမရယမင်းဟာဒုတိယအကြိမ်တက်တန်းအတွက်ဆက်ပြီးရှင်ပြိုင်နေတာဖြစ်ပါတယ်။သူသာပြန်ပြီးတော့ရွေးခါရမယ်ဆိုရင်တော့သူ့ရဲ့ပြိုင်ဘက်တွေအနေနဲ့ထောင်တွင်းအချင်းချခံရမှာဒါမှမဟုတ်ပြည်ပဘဝရောက်မဲ့အနေအထားမျိုးပြန်ရှိနေပါတယ်။ ဖန်ဆီးထားတဲ့နိုင်ငံအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့ဆိုပြီးတော့ဗဟုတရားရုံးကနေခုနှစ်စော်ပိုင်းကဆုံးဖြတ်ခဲ့တဲ့အပေါ်မှာသမ္မတယင်မန်ခါညှဉ်းဆန့်ခဲ့ပြီးနောက်တိုင်းပြည်ကိုရေးပေါ်ချင်းညင်ညာပြီးတော့အုပ်ချုပ်ခဲ့တာပါ။ဒါပေမဲ့လည်းသမ္မတယင်မန်အနေနဲ့ဒီမိုကရေစီလွတ်လပ်ခွင့်တော်များများပြန်ပေးခဲ့ပြီးတဲ့နောက်အခုလိုမျိုးရွေးကောက်ပွဲကျင်းပပြီးခဲ့တာကြောင့်မလို့ဒီရွေးကောက်ပွဲဟာမော်ဒိုက်နိုင်ငံဒီမိုကရေစီစနစ်ပြန်ရှင်တန်လာဖို့လူလူဆန္ဒခံယူပွဲသဘောနဲ့တည်ရောက်နေပါတယ်။စင်နေတုန်းကတော့အတိုက်ခံပြိုင်ပွဲရဲ့မက်ဆွတ်စီယုံရေးရုံတုံးကိုဝင်စီးပါတယ်ရဲကဝင်စီးတာဖြစ်ပါတယ်။တရားမဝင်လောရက်တွေရှိတာကိုရပ်တန့်စေဖို့ဖြစ်တယ်လို့ရဲကအကြောင်းပြပါတယ်။မော်ဒိုက်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီနီးကျရွေးချယ်ခံခဲ့ရတဲ့သမ္မတဖြစ်သူမိုဟာမက်နာရှီဒ်ကတော့တွက်ကြည့်မယ်ဆိုရင်တော့ဒီရွေးကောက်ပွဲဟာသမ္မတယမန်အတွက်အနိုင်ရစရာအကြောင်းမရှိဘူးဒီမိုကရေစီအတိုက်ခံပါတီအားလုံးကသူ့ကိုဆန့်ကျင်တဲ့နေရာမှာညှဉ်းညွတ်နေကြလို့ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လို့လည်းရလက်ကြီးညာရင်တော့မဲယုံတွေကမဲအည်အတွက်နဲ့ဆန့်ကျင်ဘက်ဖြစ်လာလိမ့်မယ်ဆိုပြီးတော့သူကသတိပေးပါတယ်။နာချီတ်က2008ခုနှစ်ကလုပ်တဲ့ပါတီစံရွေးကောက်ပွဲမှာသမ္မတဖြစ်လာခဲ့တဲ့သူပါအဲဒီနောက်စစ်တပ်ကအာဏာသိမ်းခံပြီးတော့2012မှာသူယာရုကနှုတ်ထွက်ခဲ့ရပါတယ်2013သမ္မတရွေးကောက်ပွဲမှာတော့သမ္မတယမန်ကိုရှုံးနိမ့်ပြီးတော့ဆွဲချက်တွေနဲ့တရားရင်ဆိုင်ခဲ့ရပါတယ်အဲဒီမှုမှာတော့2013နှစ်ကြာပြီးတော့ကျမကြီးအရာဗြိတိန်ကိုတွားရောက်စီးကူတာခွင့်တော့ရပါတယ်အဲဒီမှာသူဟာဗြိတိန်မှာခလုံးငွေယူခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်စီယုံလှုပ်ရှားမှုတွေကိုဒီကနေ့တနင်္ဂနွေနေ့မှာတရားဝင်စတင်လိုက်ပါပြီ။ရွေးကောက်ပွဲစီယုံလှုပ်ရှားမှုတွေကြောင့်ဘာသာရေးလူမျိုးရေးကွဲပြားမှုတွေပိုပြီးပြင်းထန်လာမယ့်အပေါ်စိုးရိမ်နေကြချိန်မှာပဲကိုစလဲလောင်နှစ်ဦးတို့ကတော့ငင်းချမ်းရေးတင်ကေတဂျုံငှက်တွေလွတ်ခဲ့ကြသလိုငင်းချမ်းနဲ့ရှင်ပြိုင်မှုဖြစ်စေရပါမယ်လို့ကတိပြုလိုက်ကြပါတယ်။လာမယ့် AP မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့2014ခုနှစ်ကသမ္မတရွေးကောက်ပွဲမှာသူ့ကိုရှုံးနိမ့်ခဲ့တဲ့စစ်ဘိုဂျိုဟောင်းအမျိုးသားရေးပြင်းထန်တဲ့ပရာဘိုဟိုဆူဘီယန်တိုတို့ရှင်ပြိုင်ကြမှာပါဒီကနေ့ဂျကာတာမြို့တွင်ခြိတက်ပွဲမှာတော့ရိုးရာဝတ်စုံတွေနဲ့ကိုယ်စားလှယ်လောင်းတွေကငြိမ်းချမ်းစွာစီယုံရေးကြီးညာချက်တွေကိုဖတ်ကြားခဲ့ကြပါတယ်ရှင်
ဟောင်ကောင်ကနေတရုတ်ပြည်မကြီးကိုပြေးဆွဲတဲ့ပထမဆုံးအမြင်ရထားဟာတနင်္ဂနွေနေ့မှာရှန်ဇန်ဘူဒါယုံကိုဆက်ရောက်ပါတယ်။အသက်ဆောက်လုပ်ထားတဲ့ဟောင်ကောင်ကကိုလွန်ဝက်စ်ဘူဒါယုံကနေပြီးတော့တနင်္ဂနွေနေ့ဒေသစံချိန်မနက်9:00နာရီမှာတရုတ်နိုင်ငံရှန်ဇန်နော့ဘူဒါကိုစတင်ထွက်ခွာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပတ်သက်ရင်ထိုင်တဲ့ကိုတာညွန့်ဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့တွေ့ဆုံမေးမြန်းခံကိုတင်ဆက်ပေးကြပါရစေ။အခုရင်ဆုံးတော့ဒီရိုဟင်ဂျာတွေဂုံတိတ်ခါရှိရှိနေရပြန်နိုင်ရေးနဲ့နိုင်ငံသားဖြစ်ခွင့်ရလိုတဲ့အကြောင်းရိုဟင်ဂျာရေးလှုပ်ရှားသူတယောက်ကပြောဆိုထားတဲ့အကြောင်းတင်ဆက်ပေးကြပါရစေ။ရိုဟင်ဂျာအခြေတည်မှာ ICC နိုင်ငံတကာရာဇဝတ်ခုံရုံးတွေရောက်ဖို့မလိုလားပဲနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရကိုလွန်လုံခြုံခြုံနဲ့ဂုံတိတ်ခါရှိရှိပြန်နိုင်ရေးနဲ့နိုင်ငံသားဖြစ်ခွင့်ရရှိရေးကိုသာအထူးကလိုလားတဲ့အကြောင်းအမေရိကန်ခြေဆိုင်ရိုဟင်ဂျာအရေးဦးဆောင်လှုပ်ရှားနေသူဒေါက်တာဝါကဦးတင်က VOA ကိုပြောပါရစေ။ကယ်လီဖိုးနီးယားပြည်နယ်ကောင်ဗန်မြို့မှာစနေနေ့ကမြန်မာအမေရိကန်မွတ်စလင်အစည်းအရုံးကဦးစီးပြီးတော့ပြုလုပ်ခဲ့တဲ့မြန်မာမှာဆက်ပြီးတော့ဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတကာဆွေးနွေးပွဲမှာအထူးကပါဝင်ဆွေးနွေးခဲ့သူတဦးဖြစ်တဲ့အမေရိကန်ပြည်အောင်စုရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌဒေါက်တာဝါကဦးတင်ကိုမအင်ဂျင်နီယာဆက်သွယ်မေးမြန်းထားရမှာတော့သူကအဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့မေးမြန်းရမှာသူကဆက်ပြီးတော့ခုလိုပြောပါတယ်
။အခုဒုက္ခစီပြန်တော့ဘောအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာဆိုအားက MOU ဆိုင်လုပ်ထားတာခုနက၈လလောက်ရှိသွားပါပြီ။ဒါပေမဲ့အခုဒုက္ခစီကမပြန်နိုင်သေးဘူး။ဘာဖြစ်လို့မပြန်နိုင်သေးပါ့မလဲ။မြန်မာနိုင်ငံဆိုအားကသူတို့ပြန်တော့ဘောအတွက်စင်တင်မရှိသေးတာကျွန်တော်တွေ့ပါတယ်လေအဲတော့ British Foreign Minister တို့ချန်နိုင်ငံကြား Diplomatic တွေကဟိုကိုပွားပြီးကြည့်ပါတယ်အဲ့ဒီလူတွေပြန်ပွားနိုင်ဖို့အတွက်မြန်မာဆိုရက40 settlement လုပ်ထားတယ်လို့ပြဿနာကအဲ့ဒီ40ခုဟာသူလက်မူရင်းယူအာမဟုတ်ပါဘူးသူကဝေးတယ်သူတို့နဲ့အဲ့လူတွေကအဲ့ဒီစက္ကမနေသူတို့အလေမြေတွေသူတို့မလုပ်စားမယ်ဆိုတာပြီးတော့ဒီMOU တဲ့မှာအဲ့ဒါမပါဘူး MOU မှာပါတာကသူတို့ကိုယွာကိုကိုအင်ကိုပြန်ပေါင်းနိုင်ဖို့အတွက်ပြီးတော့မြန်မာဆိုရက UNHCR နဲ့ UNDP နဲ့စာချုပ်ချုပ်ထားပါတယ်အဲရိုဟင်ဂျာဒုက္ခသည်ပြန်သွားနိုင်ဖို့အတွက်သူတို့ရဲ့ settlement သူတို့အခြေချဖို့အတွက်ပြောတာအဲ့တော့ဒါမှအခုတည်းအကောင့်တင်မပေါ်နိုင်သေးပါဘူးအခု UNHCR နဲ့ UNDP ကဟိုမှာမောင်တော်ဘူးတီတော်မှာယွာတွေမှာကြွားပြီးတော့လေ့လာနေလို့ရှားပါတယ်
ဲ့ဒီမှာမြန်မာအစိုးရဘက်ကထောက်ပြနေတာကကြတော့ဒုက္ခသည်တွေပြန်လာရေးလက်ခံဖို့အဆင်သင့်ဖြစ်နေတယ်ပြင်ဆင်ထားတယ်ပေါ့နော်ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒီနှစ်နိုင်ငံသဘောတူညီချက်အရာပေါ့နော်သူတို့ပြောထားတဲ့ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်မှာပြောထားတဲ့ချက်တွေကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆောင်ရွက်မှုမရှိဘူးပေါ့နော်အဲ့ဒီအချိန်ဒီပေါ်မှာဘယ်လိုသုံးသပ်လဲရှင
်ဒီတော့ကဘင်္ဂလားဒေ့ရှ်အစိုးရကပြောတာကဒီလူကပြန်သွားရင်ဘယ်ကိုပြန်သွားမှာလဲဘင်္ဂလားဒေ့ရှ် Foreign Minister လို့ပြောရဲ UN Mission ပြီးတော့ UK က Foreign Minister ဟိုမှာသွားပြောင်းလေးလာတယ်လေလေလာတော့သူတို့ကိုယ်တိုင်ပြောတာကဒီမှာချက်နေမရှိဘူးရခိုင်ပြည်မှာမောင်တော်ပုတိတော်မှာဒီလူတွေဒုက္ခတွေပြန်လာနိုင်ပွက်အတွက်အချက်နဲ့မရှိဘူးလို့ပြောပါလေ
ဒီအခုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေပြီးတော့အခုရိုဟင်ဂျာတွေပေါ်အတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုတော့ကျူးလွန်မှုတွေအတွက်ကိုသူတို့စတင်ပြီးတော့ဟောစုံစမ်းတော့မယ်ပေါ့နော်အခုတကယ်ပဲလက်တွေ့မှာ ICC အနေနဲ့ဒီကိစ္စကိုတကယ်ပဲအရေးယူထိထိရောက်ရောက်ဆောင်ရွက်နိုင်မလားဘာဖြစ်လို့လဲဆိုတော့မြန်မာက Rome Statute မှာစာချုပ်ပါဝင်ထားခြင်းမရှိတဲ့အတွက်ဒေါက်တာဝါကဦးတင်ဘလို့သုံးသက်ပါလဲရှင
်။ Okay. ဒီ ICC ကိစ္စက KPSI ရဥပဒေနဲ့ပတ်သက်လို့ပြောပါမယ်။အဲ့တော့သူတို့က expert တွေရှိပါတယ်။အဲ့တော့သူတို့က procedure နဲ့ဘာလုပ်တင်တယ်ဆက်လက်ပြီးတော့ကြွားရပါမလား။မသွားဘဲနဲ့ပြဿနာကိုရှင်းရပါမလား။အဲ့ဒါကို international expert တွေကဆုံးဖြတ်ရပါမယ်။မြန်မာဆိုရလဲသူတို့နဲ့ပူးပေါင်းပြီးတော့ဒီပြဿနာကိုအဲ့ဒီအထိမရောက်အောင်စ조사ပြီးတော့ဒီပြဿနာကိုရှင်းလိုက်မကောင်းဘူးလား။ကျွန်တော်တို့ကInternational expert day ICC ayashi de international lawyer de ga pyo ba me tinaw lo tin da ga raw di pyatana go a di ti ma yauk ba ne buhan ja lu myo go kho bwa pi lo tu lo ye right de pe lai po twa political right tu lo ye au lo khun ye ne nangyan ta a sit a de sa ka nangyan sa pe lai yin di pyatana ma shin nai ba de
hoke a lo kula tamak a chat let sha phwe ye phwe ga thauk pyan ne sin khan sa ပါတဲ့အချက်တွေနောက်သူတို့တိုက်တွန်းထားတဲ့ချက်တွေပေါ့နော်ကျူးလူမှုတွေကပြင်းထန်လွန်းတဲ့အတွက်နိုင်ငံတကာဥပဒေအရဘာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်ပေါ့နော်အဲဒီစစ်ဗိုလ်ချုပ်တွေကိုစုံစမ်းအရေးယူဖို့ဆိုပြီးပြောလာတဲ့အပိုင်းတွေကိုကြတော့ဘယ်လိုမြင်လဲရှင
် Crime against humanity ကိုလောက်တာဘူးသူလဲဘူးသူကတာဝန်ရှိပါတယ်အဲ့ဒါအမင်းကအပေါ်ကလာတာလားဒါပေမဲ့ပြည်နေအစင်ကလာတာလားဒါပေမဲ့ local မျိုးနေခရိုင်အစင်ကလာတာအဲ့ဒါစုံစမ်းပြီးတော့ပြင်းတော်တော်လို့ဘာရမီကောင်းပါevidence ရှိပြီးတော့အချက်အလက်ကိုလေ့လာပြီးတော့မှဘာလုံးသိတဲ့ဆိုတာပြောရပါမယ်။အဲ့ဒါကြောင့်မလို့ကျွန်တော်ကောင်းဆုံးကျွန်တော်ထင်တာကတော့အဲ့ဒီဒီပြဿနာတွေအဲ့လောက်ထိမရောက်အောင်စားသိပြီးတော့ပြဿနာကိုမြန်မြန်ရှင်းလိုက်ဖို့စက်မတော်တွေ့ကောင်းပါလေမြန်မာနိုင်ငံတွေ့ကောင်းပါလေဒီမိုကရေစီ training တွေ့တွေ့ကောင်းပါလေပြီးတော့ NLD အတွက်လည်းကောင်းပါလေ
ဆိုလိုတာကအဲ့ဒါဆို ICC တို့ဘာလို့ ਨੇ မြန်မာစစ်ကောင်းဆောင်တွေဘက်ကိုအရေးယူကင်ထွယ်ဖို့ဆိုတဲ့အနေထားမှာ Ranger တွေဘက်ကသဘောမတူဘူးလားဘယ်လိုပုံစံမျိုးလဲရှင
်အဲ့ဒါကခွဲပါတယ် to show sector to show လူတွေကတော့ဟင်တဲ့မှာအဲ့ဒါကိုဆက်လက်လုပ်သွားဖို့ပြောပါတယ်အများစုကတော့ကျွန်တော်ပြီးသလောက်ကျွန်တော်ပြီးသလောက်ကအများစုကတော့ LAD case အဲ့လောက်တိရောက်ရင်မကောင်းဘူးဆိုတာသိပါတယ်သူတို့ကသူ့လေလေကိုသူတို့နိုင်ငံကိုပြန်သွားရှင်ပါတယ်အာကျွန်တော်သူတို့နဲ့စကားပြောသလောက်သူတို့ကပြန်သွားရှင်းပါလေပြန်သွားရှင်းပြတော့သူတို့ကခွင့်ရရရင်လူကခွင့်ရပြန်ရရင်နိုင်ငံသားပြူရမို့ဘူးလေနိုင်ငံသားဒေသကနိုင်ငံသားအစင်ကိုပြန်ရရင်သူတို့ရဲ့လူချူရရှိရင်တူတာတူလို့ဆရာမလို့ပါဘူးဒီပြဿနာကိုမြန်မာစွာကကောင်းကောင်းလေ့လာပြီးတော့အမြဲပြင်းရှင်းသင်ပါလေ
မဲအင်ဂျင်နီယာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတစ်ခါမှာတော့မလေးရှားနိုင်ငံမှာဖမ်းမိတဲ့သူနိုင်ငံခြားသားတွေထဲမှာမြန်မာတွေလည်းပါဝင်တဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါတယ်မလေးရှားနိုင်ငံရဲ့တောင်ပိုင်းစိုက်ဘာကြာယာမြို့နယ်နဲ့မလေးရှားရဲ့မြို့တော်ကွာလာလံပူတို့တဲ့ကပ်ရံမှာရှိတဲ့ဆလန်ကော့ပြည်နယ်တွေမှာအထူးစစ်ဆင်ရေးတွေနဲ့ဖမ်းဆီးခဲ့ရမှာတော့နိုင်ငံခြားသားအလုံးပေါင်းလူ900ကျော်ကိုဖမ်းဆီးမိခဲ့ပါတယ်ဒီထဲမှာလည်းမြန်မာတွေက40ထဲမနည်းကိုဖမ်းဆီးခဲ့မိပါတယ်ထိုင်းချီဆိုင်ဖြူရီမြန်မာပိုင်းတဲ့တော့အမိုင်းမာကသတင်းပေးပို့ထားပါတယ
်မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလံပူနဲ့တိတ်မဝေးလာတဲ့မလေးရှားတောင်ပိုင်းစိုက်ဘာကြားရမှာစက်တင်ဘာလ22ရက်နေ့ကအော်ပရာစီလို့ခေါ်တဲ့စစ်စင်ရေးနဲ့ဝင်ဖမ်းခဲ့ပြီးစက်တင်ဘာလ22ရက်နေ့မှာတော့မြို့တော်ကွာလာလံပူနဲ့ကပ်ရက်ရှိနေတဲ့ဆလန်ကောပီနယ်ထဲမှာစစ်စင်ရေးလုပ်ခဲ့တာပါအဲ့ဒီနေရာနှစ်ခုကနေနိုင်ငံခြားသားဥယျာဉ်900ကျော်ကိုဖမ်းဆီးခဲ့ပါတယ်ဒီထဲမှာမြန်မာတွေပါဝင်ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကိုစားပြုပြီးထိတ်တရေစခန်းတွေကမြန်မာတွေကိုအခုညီပေးနေတဲ့ကိုတီဟမောင်မောင်ကပြောပြပါတယ
်ဒီရက်ထဲမှာတော့အဲဒီတိုက်ပါကြရာဘက်မှာတော့အဖမ်းကြီးလေးကြီးဟိုရှိတယ်ပေါ့ဒီရက်ထဲမှာကန်သွားတာလေသူကစိတ်ရုံဝင်ဖမ်းလာဆိုတော့လူအားတော့နည်းနည်း ညာလာပေါ်မှာဟိုလောက်ကျပါသွားတယ်မှာအဲ့မှာဒီမြန်မာကဟာဟိုလောက်ကရောက်30ဦးကျင်းလောက်ပါသွားတယ်မှာ
ဟာ
ဆလန်ဝေါ်ဆိုတော့ဒီနယ်ဒီနယ်ကြီးရော
ဟာဟုတ်ကဲ့
ဒါအဲ့ဒါလေကွာလာလမ်ပူနဲ့ကဲ့ရဲ့ဒီနယ်တစ်ခုပေါ့တော်ပဲတော့ဒီနယ်ဆိုတော့ခါကြတော့ဟိုအေရီယာအရှင်ဝေါ်တော့တော်တော်ကျေတာပေါ့ဆလန်ဝေါ်ဒီနယ်ထဲမှာလည်းဆိုင်တယ်ဒီပထမဆုံးသူလောတဲ့နှစ်ပတ်အရင်ထုတ်ကြမယ်ထုတ်ပြီးဆိုလို့ရှိရင်ဆရာယုတ်တင်မယ်ပေါ့ဆရာယုတ်တင်ပြီးဆိုရင်အဲတို့အကြည့်ရှိရဆိုလို့ရှိရင်တော့ထောင်ချပါပေါ့
စိုက်ဘာဒါယာမျိုးနဲ့အတွင်းကဖမ်းဆီးမှုတွေအတွင်းမလေးရှားလောက်ဝကအရာရှိတွေနဲ့အတူအထူးတိုက်ခိုက်ရေးတပ်ဖွဲ့ဝင်အားလုံးပေါင်း80ကျော်ပါဝင်နေဆိုပြီးမလေးရှားလောက်ဝကကဆိုပါတယ်ဖမ်းဆီးလိုက်တဲ့နိုင်ငံသားအလို့သမား338ဦးထဲမှာမြန်မာနိုင်ငံသား28ဦးပါဝင်တာပါထိတ်သိမ်းခံရတဲ့အလို့သမားတွေဟာကုမ္ပဏီတွေကနေယာယီထုတ်ပေးထားတဲ့လက်မှတ်တွေသာရှိကြပြီးအထောက်အထားအပြည့်စုံမရှိကြတာတွေဗီဇာတက်တန်းကုန်နေတာတွေကိုတွေ့ရတယ်ဆိုပြီးမလေးရှားလောက်ဝကကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ဆလန်ကောပီနယ်ထဲမှာတော့လူနေရာကျော်ဖမ်းတဲ့အထက်မှာမြန်မာတွေ10ခန်းလောက်ပါသွားခဲ့တာပါစက်တင်ဘာလ22ရက်နေ့ကထုတ်ပြန်တဲ့ဆီလန်ကောပီနယ်အတွင်းကအော်ပရာစီစစ်စင်ရေးအတွင်းမှာတော့မြန်မာနိုင်ငံသား10ဦးဖမ်းမှန်ဖမ်းဆီးခံခဲ့ရပါတယ်အခုခါမှာတော့ရို့တော်ကွာလာလမ်ပူမှာမြန်မာတွေအပြစ်မထွက်ရတော့တာကြောင့်လူတွေခြောက်ကန့်နေတယ်လို့လည်းပြောပြပါတယ
်ဖိရဲတွေမှာတော့မြို့ရဲတို့နေရာမျိုးမှာခြောက်ကန့်နေတာတော့ရှိတာပေါ့လူပုံလိုတော့အဲ့လိုမျိုးဟိုထွက်တာပြူလာလို့တော့တိတ်မရှိပါတော့တချို့မှန်တဲ့လူတော့ပဲထွက်ကြတော့တယ်မမှန်တဲ့လူကတော့တောင်းတော့အပြင်ကိုအကြောင်းမရှိရင်မဆက်ကြတော့
မြမအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်အလုလုကန်နေကြသူအလုသမားပေါင်း2000ကျော်ရှိပြီးတခြားနီးလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်မလေးရှားနိုင်ငံမှာမြမအလုသမား9000ထက်ပဲရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူတွေတိတ်နေချီရှိပါတယ်ရှင်
။မင်းမသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ဂျပန်ယဉ်ကျေးမှုကိုသိချင်ပြည်ထောင်နိုင်ငံမှာသွားပြီးတော့လေ့လာနိုင်တဲ့အကြောင်းကိုလည်းတင်ဆက်ပေးချင်ပါသေးတယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ကနာမည်ကျော် Knightsbridge ရပ်ကွက်မှာဂျပန်ယဉ်ကျေးမှုပြကန်တစ်ခုကိုမကြသေးခင်ကပဲဖွင့်လိုက်ပါတယ်။ထူးထူးခြားခြားဆိုလိုပြည်ထောင်နိုင်ငံမှာအဲ့ဒီပြကန်တက်ဟာဂျပန်ယဉ်ကျေးမှုကိုဘလို့မြင်တွေ့ရသလဲဆိုတာကိုတော့ကိုအောင်လင်ဦးကတင်ဆက်ပေးပါလိမ့်မယ်
။လန်ဒန်မြို့တော်ကစတိုးဆိုင်အဟောင်းတစ်ခုကိုဒေါ်လာ18သန်းကျော်ကုန်ကြခံပြင်ဆင်မွမ်းမံပြီးအစ်စ်ပွင့်လှစ်လိုက်တဲ့ဂျပန်ဟောက်စ်ယဉ်ကျေးမှုပြကန်းကိုတော့ဇွန်လမှာစတင်ပွင့်လှစ်လိုက်ပြီးချိန်ကစလို့စက်တင်ဘာလလယ်အထိလာရောက်ကြည့်ရှုသူတသိန်းကျော်ရှိနေပါပြီ။လန်ဒန်မြို့တော်မှာဂျပန်နိုင်ငံကိုရောက်သွားသလိုခံစားနိုင်အောင်ဖန်တီးထားတဲ့ပြကန်းကိုတော့ခေတ်သစ်ဂျပန်နိုင်ငံရဲ့အခြေအနေကိုထင်ရှားဖို့ကြိုးစားထားတဲ့အကြောင်းလဲဗြိတိန်နိုင်ငံဆိုင်ရာဂျပန်သံမတ်ကြီးဆူရိုကာကိုဂျီကပြောပါတယ
် is to show to the world what Japan is and what Japan will be.
ဂျပန်နိုင်ငံဆိုတာဘာလဲဂျပန်နိုင်ငံရှေ့မှာဘာဖြစ်လာမလဲဆိုတာကဘာကိုပြတာပါကျွန်တော်တို့မှာအနာဂတ်လည်းရှိတာကြောင့်ကာလကြာရှည်ရင်ကျေးမှုထုံးစံတွေရှိပေမဲ့လည်းအတိတ်ကိုသာပြန်ပြောင်းကြည့်ုံတက်တက်မဟုတ်ပါဘူးပစ္စုပန်တဲ့အနာဂတ်ဟာတကယ်ကိုအလားအလာကောင်းနေရှိနေတဲ့အတွက်လဲဒီလိုအပေါင်းလက္ခဏာဆောင်တာတွေနဲ့တာယာတဲ့အနာဂတ်မှာပျော်ပျော်ရွှင်ရွှင်နေနိုင်အောင်အားပေးသွားမှာပ
ါ
ကစတဲ့ဟိုင်လမ်းပေါ်ကတုံးထအဆောက်အဦမြင်ကြီးထက်မှာတော့အနုပညာလက်ရည်အိမ်သုံးပစ္စည်းနဲ့ fashion ရုံးသုံးပစ္စည်းဆိုဒီဇိုင်းနဲ့နည်းပညာပစ္စည်းပေါင်းစုံကိုတွေ့ရမှာပါဂျပန်နိုင်ငံရဲ့အနုပညာရင်ကျင်းမှုတွေနဲ့သက်ဆိုင်တဲ့စားအုပ်တွေကိုလည်းပြကန်းမှာခင်းကျင်းထားပါတယ်ဂျပန်နိုင်ငံကိုနိုင်ငံတကာကစိတ်ဝင်စားလာအောင်ဂျိုးပန်းတဲ့အနေနဲ့ရင်ကျင်းမှုပြကန်းတွေကို American ပြည်တော်စု Los Angeles မြို့နဲ့ Brazil နိုင်ငံ Sao Paulo မြို့တွေမှာဖွင့်လှစ်ခဲ့ပြီးတဲ့နောက်တတိယမြောက်ဖြစ်လန်ဒန်မှာဖွင့်လှစ်လိုက်တာပါ
The world is getting closer and closer. No borders. People are visiting each other more and more.
ကဘာကြီးကတပြေးပြေးနဲ့ကျင်းလာပါပြီ။နေကြာမြင်းတွေလည်းမရှိတော့ပါဘူး။လူတွေအပြန်အလှန်သွားလာလည်ပတ်နေတယ်လို့တခြားရင်ကျေးမှုတွေကိုလေ့လာသင်ယူဖို့စိတ်ဝင်စားတဲ့လူတွေလည်းပိုများလာနေပါတယ်
။ဂျပန်မျိုးသားခီးသွွားလုပ်ငန်းရဲ့ကိန်းဂဏန်းတွေအရဂျပန်နိုင်ငံကိုလည်ပတ်တဲ့ခီးသွွားအရေအတွက်ပြီးတဲ့နှစ်ထဲ 28.9 သန်းရှိခဲ့ပြီးဗြိတိန်နိုင်ငံကခီးသွွားအရေအတွက်ကတော့ပြီးခဲ့တဲ့နှစ်ထဲစံချိန်ချိုးလောက်3သိန်းကျော်တိရှိခဲ့တာပါ2020ပြည့်နှစ်မှာအိုလံပစ်အားကစားပွဲတွေကိုတိုကျိုမြို့တော်မှာကျင်းပသွားဖို့ရှိနေတဲ့အတွက်လည်းနောက်ထပ်ခီးသွွားတွေတိုးလာနိုင်တယ်လို့မျှော်လင့်ထားပါတယ်လန်ဒန်ဂျပန်ဟောက်စ်ညွှန်ကြားရေးမှူးချုပ်မက်ကယ်ဟိုလီဟန်ကတော့ထူးထူးခြားခြားပြင်ဆင်ထားတဲ့ပြကန်းမှာဂျပန်ကီမိုနိုတွေလိုတွေ့နေမြင်နေကြပစ္စည်းမျိုးတွေကိုတော့တွေ့ရမှာမဟုတ်ဘူးလို့ဆိုပါတယ်
This project has been about 3 to 4 years in the making
And obviously the Olympics does feature quite largely. But I think there's a bigger motive here, which is about expressing contemporary Japan to a UK audience.
ဒီမှာငင်းစားတာတော့၃လနှစ်လောက်ရှိပါပြီ။ Olympic ဘွဲတော်ကအဓိကနေရာယူထားပေမဲ့တခြားကြီးမားတဲ့တွန်းအားတွေလည်းရှိတယ်လို့ထင်ပါတယ်။ဒါကတော့ခေတ်ပြိုင်ဂျပန်နိုင်ငံအကြောင်း UK ကပြည်သက်တွေကိုသင်ပြတာပါ။ကိုကြီးတောင်ပုံတွေတွေ့ရမှာမဟုတ်ဘူး။ကေရှားမယ်တွေ၊မီးဝုန်းတွေကိုလည်းတွေ့ရမှာမဟုတ်ပေမဲ့ခေတ်သစ်ဂျပန်ကိုတွေ့ရမှာပါ။ကြာဝဲမှာရောင်းဖို့ရောအလားပြင်ဖို့အတွက်ပါလပ်ပါတဲ့အိမ်နှင်းဖြစ်လက်ရာတွေကိုတွေ့ရမှာပါ။
ဆွန်လန်နာမမှာပဲခင်းချင်းပြသခဲ့တဲ့အနာဂတ်ရဲ့အနာဂတ်လို့အမည်ပေးထားတဲ့ပြပွဲကတော့တိုကျိုမြို့တော်ကတိုတိုကယ်လာရီကစီစဉ်ပြီးပထမဆုံးအကြိမ်ဖြစ်ဗြိတိန်မှာပြသခဲ့တာပါဂျပန်နိုင်ငံရဲ့ယဉ်ကျေးမှုမှာချမ်းလက်ထားလို့မရတာတခုကတော့အစားတော့ပါပြကန်းရဲ့ပထမတက်မှာဖွင့်လှစ်ထားတဲ့ဆိုင်မှာတော့ဒိုမာလို့ထင်ရှားတဲ့ဂျပန်ရိုးရာအမှုပညာလက်ရာနဲ့ပေါင်းစပ်ထားတဲ့စားတော့ဆိုင်ကိုတွေ့ကြရမှာပါအင်းရစင်းနဲ့မှာတော့အမဲသားဝတ်သားချစ်သားပင်လဲသားဒီရဲဂျပန်အစားအစာအစုံလင်ထည့်သွင်းထားပါတယ်စားသုံးသူတွေအတွက်အင်းလျာတွေကိုတော့ကြောက်သားပုံစံပကံနဲ့ပြင်ဆင်ပေးပြီးစာခေးရက်ကိုလည်းတစ်ခုနဲ့တစ်ခုမတူတဲ့ကျွေးပကံလုံးတွေနဲ့တောက်သုံးနိုင်ကြပါတယ်အာကီယာစားသောက်ဆိုင်ကိုတော့လန်ဒန်ဆိုရက်ကွက်မှာဂျပန်စားသောက်ဆိုင်ဆိုင်ဖွင့်လှစ်ထားတဲ့စပုံမှုအာကီယာရှီမူစီကဥဆောင်ဖွင့်လှစ်ထားတာ
ပါတော့ဘုကရာမေဇတ်အာကီယာရက်စတောရန်
အကီရာစားတော့ဆိုင်ကိုတော့ကျွန်တော်နာမည်ရှေ့စလုံးနဲ့အမည်ပေးပြီးဖွင့်ထားတာပါတကယ်ကိုထူးခြားတဲ့ဆိုင်ဒီဇိုင်းလို့ထင်ပါတယ်ဒါကလည်းအကြောင်းနှစ်ချက်ရှိပါတယ်တစ်ခုကတော့ကျွန်တော်ရဲ့ဂျပန်အစားအစာတွေဟာလက်ဆက်လှပပြီးအင်မတန်မှအရသာရှိတယ်ဆိုတာကိုသက်သေပြချင်တာပါဒုတိယတစ်ချက်ကတော့အစားအသောက်တင်မကပဲစပွဲကင်းတွေအပြင်ဆင်နေပါဒီနှစ်ချက်ကြောင့်အကီရာစားတော့ဆိုင်ဟာလန်ဒန်မှာတကယ်ကိုထူးခြားတာလို့ထင်ပါတယ်
ပြန်ကန်းကိုစက်တင်ဘာလမှာပဲတွားရောက်လက်ပတ်ခဲ့တဲ့ဗြိတိန်တော်ဝင်မင်းသားဝီလျံကလည်းအကီယာစားတော့ဆိုင်မှာပဲဂျပန်ရိုးရာအစားအစာတွေကိုအားပေးခဲ့တာပါတနားရီလောက်ပြန်ကန်းကိုလက်ပတ်ချစ်ရှုခဲ့တဲ့မင်းသားဝီလျံကတော့ဂျပန်ဟောက်စ်ပြန်ကန်းဟာယဉ်ကျေးမှုတွေကိုပေါင်းကူးပေးနိုင်တဲ့နေရာတစ်ခုဖြစ်နေလဲချီးကျူးပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကောင်းလင်းတင်ဆက်ပေးထားတာဖြစ်ပါတယ်ဒီညနေခင်းတဲ့သတင်းစာတွေကတော့ဒီလောက်ပါပဲရှင်ဒီညနေခင်းအတန်းလှည့်စီစဉ်ပြီးပြီချင်းည9:00နာရီမှာတော့ VOA ရဲ့ရုံမြင့်တမ်းကြားစီစဉ်တွေကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic မြန်မာအတန်း TVB ကလည်းထုတ်လင်းပေးနေပါတယ်ရှင်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်ကပြပြပေးပါမယ်
American တရားရုံးချုပ်တရားသူကြီးအဖြစ်မြည်တင်သွင်းခံထားရသူ Brett Kavanaugh ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲထားတဲ့ Christine Blasey Ford အနေနဲ့လာမယ့်ကြာသပတေးနေ့မှာလွှတ်တော်ကော်မတီရှင်းမှောက်ထွက်ဆိုဖို့သူမရဲ့အကျိုးဆောင်ရှင်းနေတွင်နဲ့အထက်လွှတ်တော်တရားရေးကော်မတီကြားယာယီသဘောတူညီချက်ရရှိသွားပါပြီ။မနေ့စနေနေ့ကနှစ်ဖက်တို့တယ်လီဖုန်းဆက်ဆွေးနွေးပြီးတဲ့နောက်သဘောတူခဲ့ကြတဲ့အကြောင်းမီဒီယာတွေမှာဖော်ပြပါတယ်။ကော်မတီရှင်းမှောက်ကျန်းမာမှုနဲ့ပတ်သက်ပြီးစီကံချက်တွေကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားကြပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းကဆီးရီးပြအခမ်းအနားလုပ်နေချိန်တိုက်ခတ်ခံရမှုအတွေ့အီရန်သမ္မတကအမေရိကန်ပြည်ထောင်စုနဲ့ပင်လယ်ကွေ့ဒေသကအာရဗ်မဟာမိတ်တွေအပေါ်ပြစ်တင်လိုက်ပါတယ်။ဒီတိုက်ခတ်မှုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပြီးအနည်းဆုံး80ဒဏ်ရာရခဲ့ပါတယ်။ဒေသရင်းကဂျေဇာနိုင်ငံလေးတွေအလုံးဟာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ရပ်တည်နေကြတာလို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။တန်ဇန်နီးယားနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးနေ့ကဗစ်တိုးရီးယားရေကန်ကြီးတဲ့ဂရုတင်မောနစ်မြုပ်မှုမှာတည်ဆုံးသူ169ဦးထိရှိလာပြီးမနေ့စနေနေ့တုန်းကတော့အသက်ရှင်ကျန်ရစ်သူတဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အသက်ရှင်လွတ်မြောက်လာသူကအင်ဂျင်နီယာတဦးဖြစ်တဲ့အယ်ဖွန်စီချာရာဟာနီဖြစ်ပြီးသူကမှောက်နေတဲ့တင်မောရဲ့စက္ကန့်ထဲမှာအလုံးပိတ်ပြီးနေခဲ့တာလို့နိုင်ငံပိုင်မီဒီယာနဲ့တာဝန်ရှိသူတွေကပြောဆိုဖော်ပြကြပါတယ်ရှင်။
စတင်ကြီးချက်ကိုမတ်တကြီးထိုက်ကကျင်းညာပေးခဲ့တာပါ။ဒီညနေအတွက်စီရင်ထုံးလို့ရမှုကတော့ကိုရင်တိုင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစင်ဒီကိုတော့ည9:00နာရီလိုင်းတိုမီတာ 24.25 နဲ့ 52 တိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။နားဆင်တဲ့တောတာရှင်အပေါင်းကိုထူးထူးကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်ပါရှင်။
This program has come to you from the Voice of America, Washington.
Thank you.